အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံရဲ့ထိပ်တန်းသံတမန်တဦးလည်းဖြစ်ပေါ်လစ်ဘျူရိုအဖွဲ့ဝင်တဦးလည်းဖြစ်တဲ့ရန်ကြီးချီတို့အမေရိကန်နိုင်ငံဟဝိုင်ပြည်နယ်မှာဗုဒ္ဓနေ့ကတွေ့ဆုံခဲ့ပါတယ်။သူတို့နှစ်ဦးဟာဟိုနိုလူးလူးမြို့ကဟစ်ကမ်ပလီတဲ့ခြေဆိုင်စခန်းမှာ6နိုင်ကြာတကပိတ်ဆွေးနွေးခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းကတွေ့ဆုံပြီးတဲ့နောက်ပထမဆုံးအချိန်မျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲအတွင်းမှာသူတို့နှစ်ဦးနဲ့အတူအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးစတီဗန်ဘီဂန်နဲ့တရုတ်သံအမတ်ကြီးကွီကျန်ကိုင်းလည်းပါဝင်ပါတယ်။ဒါပြင်နိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့မစ္စတာရန်ကြီးချီတို့ဟာအင်္ဂါနေ့ကလည်းညစာအတူစားခဲ့ကြပါတယ်။ဇူနီဝဲအတွင်းဘာလီဆွေးနွေးခဲ့ကြတယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုနှစ်ဖက်စလုံးကမထုတ်ပြန်ပေမဲ့လည်းတရုတ်စိုးရပိုင်းသတင်းမီဒီယာကတော့ဒီဆွေးနွေးပွဲကပြည်သူ့ဘောဆောင်တယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နဲ့တရုတ်စိုးရကြားဆက်ဆံရေးကိုအပြန်လဲအပြေးဝအကောင်အထည်ဖော်ဖို့လိုအပ်တယ်လို့ဝန်ကြီးပွန်ပီယိုကအလေးပေးပြောကြားခဲ့တဲ့အကြောင်းသူ့ရဲ့ပြောခွင့်ရကလည်းပြောပါတယ်။နိုင်ငံသားကုံသွယ်ရေးတရုတ်ဆွေရကဟောင်ကောင်ပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်လာတာတောင်တရုတ်ပင်လယ်အတွင်းတရုတ်ကပို့ပြီးတော့အင်အားတိုးချဲ့လာနေတာနဲ့တရုတ်လယ်ပိုင်းမှာပြီးခဲ့တဲ့ဒီဇင်ဘာလနောက်ပိုင်းကစတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရဲ့မူလဇင်းမြစ်နဲ့ပတ်သက်တာတွေအပါအဝင်ကိစ္စရဲ့အများပြားပေါ်မှာအငင်းပွားမှုတွေကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံသားဆက်ဆံရေးဟာဆယ်စုနှစ်တွေအတွင်းမှာအဆိုးဝါးဆုံးအခြေအနေကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ။